ကရင်ပြည်နယ်မြိုင်ကလေးမြို့မှာသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတယောက်ကိုရဲတပ်ဖွဲ့ကအင်အားသုံးပြီးတော့ဖမ်းဖို့ကြိုးစားခဲ့တဲ့အပေါ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားတဲ့အဖွဲ့တွေစုပေါင်းထားတဲ့ကွန်ရက်ကရှုတ်ချကန့်ကွက်လိုက်ပါတယ် NLD အစိုးရအနေနဲ့ဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးနိုင်ငံသားတို့ရဲ့အခွင့်အရေးတွေပေါ်အတိမတ်ပြုတန်ဖိုးထားလေးစားပါလို့လည်းတန်လူမြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကတောင်းဆိုလိုက်တာပါဒီကြောင့်ကိုတော့မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့2020ပြည့်နှစ်ဇန်နဝါရီလ18ရက်နေ့ကကရင်ပြည်နယ်ဖားကတ်ကျေးရွာနတ်ကုန်းရွာမှာကရင်ပြည်နယ်မြိုင်ကလေးတောင်မီးသွေးဆက်ရုပ်အနီးတစ်ဝိုက်မှာရှိတဲ့ကျေးရွာ30ရဲ့ဝင်းကျင်ကရေတွေအယောင်ပြောင်းသွားတဲ့အတွက်ကရင်ရိုးရာဒလိအရာဆူတောင်းပွဲမှာတော့သဘာဝတဝင်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေအပါအဝင်ဒေသခံတွေနဲ့တန်ဃာတော်တွေရမိရဖတွေစုဝေးပြီးတော့ဆူတောင်းပွဲကျင်းပခဲ့ကြတာပါဒီပေါ်မှာတော့ကရင်ပြည်နယ်ဖအံမြို့ကမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေအစိုးရရဲ့လှုပ်ဆောင်ချက်ပေါ်ပုံကန့်ကျင်လာအောင်အများပြည်သူထိတ်လန့်အောင်တရင်မာကောလာဟာလာဖျက်ချတဲ့ဆွဲဆွဲချက်ရာဇသက်ကြီးပုံမှန်905ခါခွေနဲ့ဖအံမြို့တရားရုံးမှာတဘာဝတာဝန်ကျင်ထိန်းသိမ်းရေးလှုပ်ရှားသူကိုစောတာဖိုးကိုတရားဆွဲဆိုခဲ့တာဖြစ်ပါတယ်။မတ်လ6ရက်နေ့ညမှာတော့ကရင်ပြည်နယ်မြန်ကလေးရဲစခန်းနဲ့ဖန်ရဲစခန်းကရဲတပ်ဖွဲ့ဝင်တွေကတဘာဝတာဝန်ကျင်ထိန်းသိမ်းရေးလှုပ်ရှားသူကိုစောတာဖိုးရဲ့အိမ်ကိုရပ်တော့ဝင်စီးနေပြီးတော့ဖမ်းဆီးဖို့ကြိုးစားခဲ့ပေမဲ့ကိုစောတာဖိုးခီးလိုနေလို့မိသားစုတွေကိုပဲစစ်ဆေးခဲ့ပါတယ်။ဒီလိုမျိုးတဘာဝတာဝန်ကျင်ထိန်းသိမ်းရေးလှုပ်ရှားသူတယောက်ကိုရဲကနေအင်အားသုံးဖမ်းဆီးနေတဲ့အခြေအနေပေါ်မှာတော့ဒါဟာနိုင်ငံသားတို့ရဲ့အခွင့်အရေးဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းတွေကိုချိုးဖောက်ရကြတယ်ဆိုပြီးဒီကနေ့မတ်လ9ရက်နေ့ရက်စွဲနဲ့သဘာဝတာဝန်ကျင်ထိန်းသိမ်းရေးလှုပ်ရှားနေတဲ့အဖွဲ့တွေစုပေါင်းထားတဲ့တန်လျင်မြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကပြင်းထန်စွာရှုတ်ချကြောင်းသဘောထားထုတ်ပြန်ပါတယ်။တန်လျင်မြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ရဲ့အဖွဲ့ဝင်ကိုစောလင်းစင်က VOA ကိုအခြေအနေခုလိုရှင်းပြပါတယ်
။ဖာမျိုးနယ်ဒီမိုင်းကလေးပြည်နယ်မြေဆိုင်မှာတောင်မီပြည်လောင်စာအုံပြည်နယ်တစ်နှစ်လောက်ရှိပြီဆိုတော့အဲ့ဒီဒီနှစ်မှာဆိုရင်ရေ26ရောက်ပေါင်းအဲ့ဒီပတ်လည်မှာရှိတဲ့မိုင်းကလေးပြည်နယ်ဆိုင်ကိုပတ်လည်မှာရှိတဲ့ကျောက်ပေါင်း28ရောက်နေပြီမှာရေတွေမင်းလာတဲ့အခါမှာဒီတာခံနေတဲ့ဒီတာခံအမှာရှိရဆရာတော်ပြူပေါင်းပြီးတော့မှဆူတောင်းပွဲတစ်ခုကိုဒီ2020 January 28ရက်နေ့မှာပြုလုပ်ခဲ့ခဏအဲ့ဒီဆူတောင်းပွဲမှာသောတာပိုးအနေနဲ့ဒီမီဒီယာတွေမှာဖြေကြားတဲ့အခါမျိုးတွေမှာအာဖြေကြားတာမျိုးတွေလုပ်ခဲ့ခဏအဲ့ဒီကျွန်တော်အနေနဲ့သုံးသပ်တာကအဲ့ဒီဖြေကြားချက်တွေအပေါ်မှာအာဒီအစိုးရအနေနဲ့ဒီနိုင်ငံတော်ကိုအကြည့်ပြန်ပြည့်စည်ရဲဆိုပြီးတော့အဲ့ဒီအချိန်ကြီးချက်ကြောင့်လို့ပြဆွဲရလို့ကျွန်တော်တို့အနေနဲ့သုံးသပ်တယ်ခင်ဗျာဟုတ
်ပြည်သူကနေရွေးချယ်တဲ့ NLD ရဲ့သားအစိုးရလက်ထက်မှာတော့အရင်အစိုးရခေတ်တွေကလို့နိုင်ငံသားတဦးကိုအင်အားသုံးလျှောက်တခင်ဖမ်းဆီးဖို့ကြိုးစားတဲ့လုပ်ရဟာမလုပ်သင့်ကြောင်းနဲ့ကိုစောတာဖိုးကိုဖအံထွေအုပ်ကနေတရားစွဲဆိုမှုကိုအမြန်ဆုံးရုပ်သိမ်းပေးဖို့ကိုလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတောင်းဆိုကြောင်းတာလီမြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကကိုစောလင်းစင်ကပြောပါတယ
်အခုဒီလိုမျိုးလှုပ်ဆောင်နေရသည်ဟိုပြည်သူရွေးချယ်တဲ့အစိုးရဖြစ်တယ်လို့ကျွန်တော်အနေနဲ့တော့မထင်ဘူးပေါ့နော်ဟုတ်ဒီကဒီလိုလောက်ဆောင်ခြင်းကြောင့်အစိုးရဟာဥယင်ရဲ့အာဏာရှင်အစိုးရပုံစံတိုင်းနဲ့ဆက်ပြီးဖြစ်နေတယ်လို့ပဲကျွန်တော်အနေနဲ့သုံးသပ်တယ်ခင်ဗျာဟုတ်အဲ့တော့ကျွန်တော်အနေနဲ့ဒီ Federal Democracy နိုင်ငံကြီးအဖွဲ့အစည်းလုပ်ငန်းတွေပေါ့နော်ဒီငြိမ်းချမ်းရေးလုပ်ငန်းစီမှာတောင်းတင်ကပါဝင်နေတဲ့ဒီဘာပတ်ဝန်းကျင်ထိန်းသိမ်းကောက်ွယ်နှစ်တည်းလုပ်ငန်းမှာတက်ကြွလှုပ်ရှားတဲ့စောစားဖို့ပေါ့မှာတရားစွဲမှုကိုဖြတ်သိမ်းပေးဖို့မပြုတ်လို့ဖို့ပေါ့နော်အဲအစိုးရအနေနဲ့ဒေသခံရဲ့အခွင့်အရေးတွေ၊ဌာနတိုင်းတိုင်းရဲ့အခွင့်အရေးတွေပြီးတော့ဒီဒီမိုကရေစီရဲ့စံညွှန်းတွေကိုအတိမတ်ပြုလေးစားဖို့ပေါ့နော်ပြီးခဲ့ခါကျတော့ဒီမြန်မာနိုင်ငံရဲ့တွားနေတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်တွေပြီးတော့အမျိုးသားပြန်လည်တည်မြဲရေးနဲ့ဒီဒီမိုကရေစီတည်ဆောက်ရေးကဏ္ဍမှာပေါ့နော်ဒီအစိုးရအနေနဲ့ဒီလိုမျိုးဟိုတက်ကြွလှုပ်ရှားသူတွေမတရားတဲ့ဥပဒေမျိုးမျိုးနဲ့ဟိုဖမ်းဆီးအရေးယူဖို့ဆောင်ရွက်နေတာဟာရှေ့ဆက်သွားမယ့်လုပ်ငန်းစဉ်တွေပေါ်မှာပေါ့နော်အများကြီးအဟန့်တားဖြစ်စီတယ်လို့ကျွန်တော်အနေနဲ့တောင်းဆိုရအောင်ဟု
တ်2020ပြည့်နှစ်ရွေးကောက်ပွဲနီးကပ်လာချိန်မှာမလိုလားတဲ့လူမျိုးရေးပြိပခါတွေလူ့အခွင့်အရေးချိုးဖောက်မှုတွေမလုပ်ဖို့အပါအဝင်ဒီမိုကရေစီစံနှုန်းတွေကိုအတိအမှတ်ပြုတန်ဖိုးထားလေးစားပေးဖို့တိုက်တွန်းကြောင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေစုပေါင်းထားတဲ့တန်လျင်ကွန်ရက်ကသဘောထားကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်ရှင်